ဒေါက်ဆန်းစုကြည်ကဒီကနေ့မနက်10နာရီထိုးကနေလောက်မှာတန်တွဲမျိုးကဘောလုံးကွင်းမှာဟောပြောခဲ့ပါတယ်။တန်တွဲမျိုးဘောလုံးကွင်းအနီးမှာရက်တပ်ဖွဲ့ဝင်တွေကလုံခြုံရေးတွေခြားထားပြီးတာကိုလည်းတွေ့ရပါတယ်။လာရောက်တက်သူတွေများတဲ့အတွက်ကြောင့်ဆိုင်ကယ်တွေကားတွေလူသွားလူလာတွေကိုလည်းမော်တော်ယာဉ်ထိန်းသိမ်းရေးအဖွဲ့ကစနစ်တကျဆောင်ရွက်ပေးနေတာကိုတွေ့ရပါတယ်ခင်ဗျာ။ဒေါက်ဆန်းစုကသူဟောပြောတဲ့အထက်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်သာအစိုးရဖြစ်လာခဲ့ရင်တန်ရှင်းတဲ့အစိုးရဖြစ်အောင်လှုပ်ဆောင်သွားမယ်လို့အခုလိုပြောပါတယ်ခင်ဗျာ။
ဒီလိုအခြေအနေမျိုးပြည်သူကိုအကျိုးပြုနိုင်တဲ့အစိုးရတစ်ခုဆိုတာနံပါတ်1အားဖြင့်တော့တန်ရှင်းရမယ်။တန်ရှင်းရမယ်ဆိုတာအဂတိတရားအနေပြီးတော့ကျင်းလုံးရမယ်။ကိုယ့်ရဲ့မိသားစုကိုယ့်ရဲ့အတိုင်းအဝိုင်းတွေအကျိုးဖြစ်ရေးတွတ်တဲ့ရေးကိုသာလုပ်တဲ့အစိုးရမျိုးမဖြစ်အောင်။ဒီလိုမဖြစ်အောင်ဆိုတာဟာကျမတို့ဥပဒေအရလည်းထိန်းထားရမယ်။နောက်ပြီးတော့ကျမတို့အနေနဲ့ဖူလုံအောင်လို့ကျမတို့အုပ်ချုပ်ရေးရန်တရားမှာပါဝင်တဲ့ဝန်သားများဖူလုံအောင်လို့လည်းကျမတို့အနေနဲ့ပြည့်စုံဆောင်ရှောက်ရမယ်။ကျမဖူလုံအောင်လို့ပြောတာနော်။ဟိုကျမတို့အုပ်အိုးစားဝန်သားတွေအားလုံးတန်းကြွယ်တစ်ထည်ကြီးဖြစ်လာအောင်လို့ကျမတို့ပြောတာမဟုတ်ပါဘူး။ဒါဟာလိုလားတဲ့ကိစ္စလည်းမဟုတ်ပါဘူး
။ပရိသတ်နဲ့အမေးအဖြေလုပ်ခဲ့ပါတယ်။တက်ရောက်လာတဲ့ပရိသတ်တူကသူဟာကုမ္ပဏီတစ်ခုမှာအလုပ်လုပ်နေတဲ့သူဖြစ်တဲ့အကြောင်းတစ်လကိုငွေကျပ်8000လောက်ရရှိတဲ့အကြောင်းဒါပေမဲ့သူဟာလားစာထုတ်တဲ့အခါမှာအပြည့်မရဘဲနဲ့2000လောက်အဖြတ်ခံရတဲ့အကြောင်းကိုပြောပြပါတယ်ဆိုတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ရဲ့အမြင်ကိုမေးပါတယ်အဲ့ဒီခါမှာဒေါန်ဆန်းစုကြည်ကအခုလိုဖြေပါတယ်အဲ့
တော့ကြာဖြတ်စားလာစားမှုတွေမရှိဖို့ဆိုတော့အထက်ကပါဖြတ်စားလာစားမှုတွေမရှိဖို့လိုပါတယ်အထက်ကဖြတ်စားလာစားမှုတွေရှိနေလို့ရှိလို့ရှင့်အောက်ကဖြတ်စားလာစားမှုတွေကိုထိမှမဟုတ်ပါဘူးဒါကြောင့်မလို့ကျမပြောတာပါကျမတို့ကအဖွဲ့ရုပ်ကစပြီးတော့လုပ်ကြတဲ့ဖန်ရှင်တဲ့အစိုးရထူထောင်ရေးကိုဥတည်ပါလေဆိုတော့ဒါမျိုးကြည့်ပြီးတော့ပြောတာဖြစ်ပါလေဆိုတော့ကျမတို့ပြည်သူတွေနားလည်စေကြပါလေ
ဒေါန်ဆန်းစုကြည်ကတန်တွဲကနေ3နာရီလောက်ဝေးတဲ့ဂျင်းနူလီကိုဆက်လက်ထွက်ခွာသွားပါတယ်ဆက်လက်ပြီးတော့ဘွေးကောက်ပွဲအောင်နိုင်အကြောင်းကိုဟောပြောခဲ့ပါတယ်တက်ရောက်လာတဲ့ပြည်သက်ထဲမှာလူငယ်တွေများပါတယ် NLD အမှတ်တံဆိပ်ပါတဲ့အိုးထုပ်တွေအင်ဂျီတွေစင်တူဝစ်ထားတဲ့လူငယ်တွေဟာဂျင်းနူလီမြို့တွေကလမ်းလေးစုံမှာပြည့်နေသွားပါတော့တယ်အဲ့ဒီဟောပြောပွဲမှာဒေါန်ဆန်းစုကြည်ကအသက်16နှစ်မပြည့်လို့မဲမပေးရသေးပေမဲ့အဲ့ဒီလိုလူငယ်တွေအနေနဲ့မိမိတို့မဲမပေးရပေမဲ့မိမိတို့နဲ့သက်ဆိုင်တဲ့ဆွေမျိုးတွေလူကြီးတွေကိုမဲပေးကြဖို့ကိုတိုက်တွန်းကြဖို့ကိုလည်းအခုလိုပြောပါတယ
်။ပြည်သူတဦးချင်းတဦးချင်းရဲ့မဲတွေဟာအင်မတန်မှတန်ဖိုးရှိပါတယ်။ငါတယောက်သေးပဲဘာမှမထူးဘူးလို့ဘယ်တော့မှစိတ်ထဲမှာမထားပါနဲ့။တဦးချင်းတဦးချင်းရဲ့မဲတွေဟာအင်မတန်တန်ဖိုးရှိပါတယ်။ဒီတဦးချင်းတဦးချင်းရဲ့မဲတွေကိုစုပြီးမှအာနဲ့အဖွဲ့တစ်ခုဟာအောင်မြင်နိုင်ပါပါဒါကြောင့်ကျမကပြည်သူများတယောက်ချင်းတယောက်ချင်းမဲပေးပိုင်ခွင့်ရှိတဲ့ပြည်သူများကိုစောကျင်ပါတယ်မဲတော့ပေးပါအဖွဲ့ချုပ်ကိုမဲပေးပါမဲပေးပိုင်ခွင့်မရှိသေးတဲ့16နှစ်အောက်ကျမတို့ရဲ့ကလေးသူငယ်တွေကိုလည်းစောကျင်ပါတယ်ကိုယ့်ရဲ့မိဘတွေကိုယ့်ရဲ့ဦးလေးဦးအတော်တွေကိုယ့်ရဲ့အကိုအမတွေကိုတိုက်တွန်းပါကျွန်တော်တို့ကအသက်မပြည့်သေးလို့မဲမပေးနိုင်သေးပေမဲ့ကျွန်တော်တို့ကျမတို့အတွက်မဲပေးကြပါကျွန်တော်တို့ကျမတို့ရဲ့အနာဂတ်အတွက်မှန်မှန်ကန်ကန် NLD ကိုမဲပေးကြပါလို့ကျမတို့ကလေးတကယ်များတိုက်တွန်းပေးဆို
ဒါအပြင်ဒေါန်ဆန်းစုကြည်ကမဲဆွဲစည်းရုံးတဲ့အခါမှာတိုင်းပြည်ဘဏ္ဍာငွေပြည်သူ့ဘဏ္ဍာငွေနဲ့လှုပ်ဆောင်ပေးတာကိုပါတီတစ်ခုကပဲလှုပ်ဆောင်ပေးတယ်လို့မဲဆွဲစည်းရုံးတဲ့ဟာမျိုးမလုပ်သင့်ဘူးလို့လည်းအခုလိုပြောပါတယ်ခင်ဗျာ
တခြားသူတွေကိုပုတ်ကိုအေးရတတ်ခိုက်ပြီးတော့ဘယ်တော့မှမစည်းရုံးခဲ့ဘူး။မှုသားတွေပြောပြီးတော့ဘယ်တော့မှမစည်းရုံးခဲ့ဘူး။ကျမတို့ဟာလတ်လာပါပေးပြီးတော့လည်းဘယ်တော့မှမစည်းရုံးခဲ့ဘူး။ချိတ်ချောက်ပြီးတော့လည်းကျမတို့ဘယ်တော့မှမစည်းရုံးခဲ့ပါဘူး။ကျမတို့ဟာပြည်သူကိုစည်းရုံးတဲ့အခါမှာမှန်မှန်ကန်ကန်ကျမတို့ရဲ့မူဝါဒတွေကျမတို့ရဲ့ရည်ရွယ်ချက်တွေကျမတို့နိုင်ငံအတွက်မျှော်လင့်ချက်တွေကိုပွတ်ပွတ်လင်းလင်းတင်ပြပြီးတော့သာကျမတို့စည်းရုံးခဲ့ပါတယ်။မဖြစ်နိုင်တဲ့ကိစ္စတွေလည်းလုပ်ပေးမယ်ဆိုပြီးတော့ကျမတို့ပြောပြီးတော့မစည်းရုံးခဲ့ပါဘူး။ပြည်သူလူထုရဲ့ဘန်တာငွေပြည်သူလူထုရဲ့ပိုက်ဆံနဲ့လုပ်ထားတဲ့လုပ်ငန်းတွေကိုလည်းကျမတို့လုပ်တရားများပြောပြီးတော့လည်းမစည်းရုံးခဲ့ပါဘူးဆိုတာကျမပြောနေ
ကျင်းလီမြို့ကနေခွားမြို့နဲ့အကြားမှာရှိတဲ့ဆက်သွားရွာအရောက်မှာဒေါန်ဆန်းစုကြည်ကိုဒေသခံတွေကလမ်းမအလဲမှာစောင့်ဆိုင်းခဲ့ကြပါတယ်။သူတို့တွေကဒေါန်ဆန်းစုကြည်ကိုစကားပြောပေးဖို့တောင်းဆိုကြတဲ့အတွက်ဒေါန်ဆန်းစုကြည်ကအဲ့ဒီမှာခိတ္တစကားပြောခဲ့ပါတယ်။ညနေပိုင်းမှာတော့ဒေါန်ဆန်းစုကြည်ကခွားမြို့ကိုရောက်ရှိခဲ့ပါတယ်ခင်ဗျာ။